ဒီအိမ်ချမ်းမီတပေပလဲဇင်းတို့တမတ်ချက်တွေမနေ့ကအခွန်ဦးစီးဌာနထပ်ပြီးထုတ်ပြန်လိုက်တယ်ဆိုတော့လေလက်ရှိဖြစ်နေတဲ့ဈေးနဲ့ပေါ့ဘယ်လောက်ရာခိုင်နှုန်းလောက်ကွာဟမှုရှိသလဲရှင
်ဈေးကွက်ပေါက်ဈေးနဲ့နှိမ့်ပါဥမာဆိုတော့ဈေးကွက်ပေါက်ဈေးကတကယ်တမ်း၄သိန်းရှိတဲ့ဆိုရင်တို့ရဲ့ဈေးနှုန်းက၂သိန်း၂သိန်းခွဲလောက်ရှိတတ်ပါတယ်ဥမာဆိုတော့တကုံမြို့နယ်မှာပဲပြည်လန်းဆိုလို့ရှိရင်ငွေတော့က၂သိန်း8500လောက်တမတ်ထားတယ်အခုဆိုလို့ရှိရင်တော့ဒါ၄သိန်းလောက်တမတ်တယ်ဆိုတော့သူကရာခိုင်နှုန်း28-30လောက်ဖြစ်သွားတာပေါ့လိုင်းမြို့နယ်မှာပဲရေနှုံးက3,250လောက်သတ်မှတ်ထားတယ်ပြည်လန်းလုံးနေရာမျိုးမှာအခု4သိန်းသတ်မှတ်တယ်ဆိုတော့ကကြာသူလည်းရရင်တော့28-30လောက်သာမြင်သွားတာပဲလိုင်းမျိုးနဲ့မှာပဲချွင်းသာလန်းဆိုရင်ငွေတော့က6,000သတ်မှတ်တယ်အခု3သိန်းသတ်မှတ်တယ်ဆိုတော့ပြည်ကြောင်နဲ့များသွားတာပေါ့
ဈေးကွက်ပေါက်ဈေးနဲ့လည်းကွာဟနေသေးရဲ့ဆိုတော့အဲ့ဒီအခွန်ဦးစီးဌာနကဒီလိုမျိုးသတ်မှတ်ချက်ကိုဘာလို့ဒီထုတ်ပြန်ရလဲဆိုတာလည်းသိပြစေရှင
်တို့ကဈေးနှုန်းသတ်မှတ်ချက်ရလို့မဟုတ်ဘူးဒီပတ်လည်းဆန်းနှုန်းဆိုတာအကြောင်းဝယ်လုပ်ပြီးတဲ့အခါပေါ်ထန်းဆောင်မှုတွေစစ်ကြမှုကကင်းလွန်နေတဲ့ငွေတွေဆိုရင်အဲ့ဒီအကြောင်းဝယ်ကိုကိုတင်တဲ့ဈေးနဲ့မဟုတ်ဘဲကာလတန်ဖိုးတစ်ခုခုကိုခြေပြုပြီးတော့မှစစ်ကြဖို့ဆိုပြီးတော့မှရပြတ်တန်ဖိုးသဘောမျိုးသတ်မှတ်တဲ့အနေထားပါ။အခုအရင်တော့ဆိုရင်ပြည်သူတွေဟာအကြောင်းဝယ်တစ်ခုလုပ်ပြီးလို့ရှိရင်တစ်ထောင်နဲ့အကြောင်းဝယ်လုပ်မှ200လောက်နဲ့တင်လာမျိုးတွေရှိတယ်။ပကတိအပြင်ပေါက်ဈေးနဲ့အကြောင်းကိုကွာဟတဲ့အခါကျတော့အဲ့လောက်ကြီးလည်းမဖြစ်အောင်တကယ်ကာလတန်ဖိုးတိုင်းဆိုရင်လူတော်များများဟာထားဆောင်ခြင်းမှမဟုတ်တော့ဘူး။အခွန်ရှောင်ကြတော့မှဖြစ်တယ်။အဲ့တော့အခွန်ထမ်းပြည်သူတွေအကြောင်းဝယ်လုပ်တဲ့သူတွေအတွက်ကတရားဝင်မှုနဲ့စာအုပ်စာရမလုပ်လို့ရှိရင်ရောင်းဝယ်ရတရားမဝင်ဘူးနောက်ကျမှုဖြစ်မှာဆိုလို့တရားဝင်ရောင်းဝယ်တခုကိုပြီးမြောက်သွားအောင်နိုင်ငံတော်အစိုးရအနေနဲ့အခွင့်ရရှိအောင်ပကတိပေါက်ဈေးတိုင်းမဟုတ်ခဲနဲ့ခွန်နှံပြည်သူတွေလည်းခွန်ထမ်းဆောင်လိုတဲ့နှုန်းသာဖြစ်အောင်နိုင်ငံတော်အတွက်ကလည်းဒီအခွန်ငွေရရှိအောင်ရောင်းဝယ်ကိုလည်းမှတ်ပုံတင်ပြီးတော့မှတရားဝင်ဖြစ်အောင်ဆိုတဲ့ပုံမျိုးနဲ့ချိန်ဆပြီးတော့မှသတ်မှတ်တယ်လို့အင်္ဂလိပ်မြင်ပါတယ
်အခုလိုသတ်မှတ်လိုက်တဲ့တော့အပြင်ပေါက်ဈေးတွေကပို့ပြီးဈေးမြင့်လာနိုင်သလားရှင
်တိတ်တော့လည်းမြင့်နိုင်စရာမရှိပါဘူးငွေတွေကဈေးပြင်းပြင်းထန်ဖြစ်တဲ့အပြင်ကိုအခုဒီတပေပတ်လက်ဆန်တော့ကလည်းနည်းနည်းတိုးထားတယ်တစ်ချိန်တည်းမှာပဲငွေကြေးခွာချမှုတိုက်ဖြတ်ရေးကိစ္စတွေအားရလိုက်စားမှုတိုက်ဖြတ်ရေးကိစ္စတွေမှာလည်းနှုံးကိုမြင့်ပြီးတော့မှဆောင်ရွက်မဲ့သဘောတွေကြားသိရတဲ့အခါကျတော့ကျောင်းသူဝတ်သူတော်တော်များများဟာအမှားရင်းဖြစ်မှဆိုလို့တောင်းတောင်းကိစ္စမှာအယောင်းဝယ်တွေကာလမှာလည်းအေးနေတာကိုတွေ့ရတယ်ဒီလိုနှုံးလားတတ်မှတ်ရန်ဖြင့်ဈေးကွက်အတွက်တိတ်အစိုးရမဖြစ်သလိုအကောင်းလည်းဖြစ်မလာဘူ
းအကဲအခုဆန်တော့တတ်မှတ်လိုက်တဲ့မြို့နယ်တွေထဲမှာပေါ့နော်ဘယ်မြို့နယ်မှာကဒီမြေတပေပတ်လည်စင်းတော့အမြင့်ဆုံးပါလဲရှင
်တကုံမြို့နယ်တို့တမာယုံမြို့နယ်တို့မယံကုန်းမြို့နယ်တို့အဟမ်းမြို့နယ်တွေဒါတွေကတော့ဈေးနှုန်းတွေကလူတွေကမြင်ပြီးသားအခုလည်းဒါအမြင့်ဆုံးပါပဲတပေပတ်လက်ဆန်နှုန်းကိုတတ်မှတ်လာတဲ့နေရာမှာပြည်နယ်ခွန်များဦးစီးဌာနအနေနဲ့ကမနှစ်ကနဲ့မတူဘဲနဲ့ပို့ပြီးတော့လမ်းအလိုက်သိစိတ်ကြလာပြီဆိုတော့သတ်တွေ့ရပါတယ
်ပြည်တွင်းခွန်ဦးစီးဌာနကအိမ်ချမ်းမြေဆန်နှုန်းတွေတတ်မှတ်လိုက်တဲ့ကိစ္စကလေဈေးကွက်ကိုရောဘလို့ရိုက်ခတ်မှုရှိပါသလဲရှင
်နိုင်ငံတော်အစိုးရရဲ့ထုတ်ပြန်တဲ့ညွှန်ကြားချက်တိုင်းကအိမ်ချမ်းမြေဈေးကွက်ကိုတည်အောင်မှုရှိပါတယ်ဈေးနှုန်းတက်ကြဖို့မူတည်ပြီးတော့ပြန်လည်တတ်မှတ်တာဖြစ်တဲ့အတွက်ကြောင့်ဒီနှစ်မှာအပြင်ဈေးတွေကမြင့်တော့သူကနှုန်းတော့မြင်ပြီးတတ်မှတ်တဲ့သဘောရှိတယ်အဲ့ဒီဟာကတော့အိမ်ချမ်းမြေဈေးကွက်မှာအယောင်းဝယ်အေးမယ်ဈေးကတော့ထပ်ကျစရာသိမ့်မမြင်ဘူ
းစမှုစုံတွေမှာရောတပေပတ်လက်ဆန်နှုန်းတတ်မှတ်ထားချက်ကဘလို့ရှိပါသလဲရှင
်ပြင်းနဲ့ဆန်တော့နည်းနည်းမြင့်ပါတယ်ပါစနစ်ကလည်း25အဲ့လောက်ကတော့မြင့်မားတာကိုတွေ့ရပါတယ
်ဒီလိုမျိုးအိမ်ချမ်းမြေတပေပတ်လက်ဆန်နှုန်းတွေတတ်မှတ်လိုက်တာလေဘလို့အကြောင်းလို့ထင်ပါသလဲရှင
်ပြင်းတုံးကအခွန်နှုန်းသားဟူသာလျှင်တတ်မှတ်ခြင်းဖြစ်တယ်အခုဟာကတော့အခွန်နှုန်းသားကိုဒီသူဘူးပြုဆိုတဲ့ပုံစံအတိုင်းပဲအိမ်ချမ်းမြေအကျိုးဆောင်တွေကနေပြီးတော့ဥဆောင်ပြီးတော့မူလတပြေးညီတတ်မှတ်တာဟာဒါမသိလျော်ဘူးများနေတယ်ကဲကိုမရှိမဖြစ်အယောင်းဝယ်လောက်ကြမယ်ပြည်သူတွေအတွက်လက်ရောရည်ရှိတွေရှိရနှုန်းသားဖြစ်တဲ့မှာလေလို့တင်ပြတဲ့အခါကျမှလက်ခံပြီးတော့မှအယောင်းဝယ်တန်ဖိုးပမာဏအလိုက်နှုန်းသားလေးတွေကိုပြင်ပေးထားတယ်ဥမာဆိုတော့900ခီဆိုလို့ရှိရင်300ရင်းတော့900ရင်း1500ဆိုလို့ရှိရင်1000ရင်းတော့အစားပြည့်ပြင်ပေါ့3000အထိပတ်ညောင်းပြီးတော့3000နဲ့အထက်ဆိုရင်30ရာခိုင်နှုန်းပေါ့အစိတ်ကောင်းကောင်းလည်းရှော့ပေးထားတာတွေ့ရတယ်အရင်တုန်းကရန်ကုန်မန္တလေးနေပြည်တော်တွေမှာစိတ်ကောင်းကောင်း900ရင်းတော့တခြားနယ်တွေမှာ900ခိုင်နှုန်းခုဒီနှစ်မှာတော့တပီလုံးကို900ရင်းတော့တတ်မှတ်ပေးထားတယ်ဖြစ်ချက်တဲ့နှုန်းသားပေါ့ရောင်တိုင်းတိုင်းလုံးမှာရှိတဲ့နေရာဒေသတွေကိုလမ်းအလိုက်ရက်ွက်အလိုက်မြို့နယ်အလိုက်တို့အနေကတပေပတ်လက်ဆန်နှုန်းကိုအယောင်းဝယ်ပြုတဲ့အခါမှာဒီနှုန်းတိုင်းအခွန်ထားဆောင်ရမယ်ဆိုပြီးတပြေးညီသတ်မှတ်တဲ့သဘောဖြစ်တယ
်အယောင်းဝယ်စာချုပ်ချုပ်တော့ဈေးနှုန်းကအခုသတ်မှတ်လိုက်တဲ့ဈေးနှုန်းနဲ့ချုပ်ကြလားဒါမှမဟုတ်တို့အပြင်ပေါက်ဈေးနဲ့ချုပ်ကြလားရှင
်ပြင်မှာတော့ပကတိအခြေအနေကအယောင်းဝယ်လုပ်ကြတယ်ဆိုတော့သိရပါတယ်သို့တော်လည်းပဲနည်းစီဖြစ်စေများစီဖြစ်စေဖြန့်မြအနေနဲ့ကတပေပတ်လက်ဆန်နှုန်းသတ်မှတ်ထားတယ်အဲ့ဒီအယောင်းဝယ်ကိုခွန်ထားဆောင်မှုတွေရပြတ်တန်မှုအဖွဲ့ကိုတင်တဲ့အခါမှာတော့အခုသတ်မှတ်တဲ့နှုန်းတိုင်းပဲဖြစ်ကြမယ်ဆိုတော့ဘောမျိုးတပြေးညီသတ်မှတ်လိုက်တာပါ
အခုလို့ဖြေကြပေးလို့ကျေးဇူးတင်ပါတယ်ရှင်
ဝေကမှာကွယ်